အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကောင်စီဝန်ကြီးရဲ့ဆိုင်းယားလက်ထောက်နိုင်ငံခြားရေးဝန်ကြီးကယ်ရစ်ချာဖေဗရူလာ၈ရက်ကနေ၁၃ရက်နေ့အထိမြန်မာ၊ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုလာရောက်မှာဖြစ်ပါတယ်။ဒီနိုင်ငံ၃နိုင်ငံမှာရှိတဲ့ကောင်စီဝန်ကြီးရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒီနိုင်ငံတွေကနိုင်ငံသားတွေကိုပြန်ပြီးပို့ရမှာနိုင်ငံတကာလိုက်နာရမယ့်စီးမင်းစည်းကမ်းတွေအတိုင်းလက်ခံရေးအပါအဝင်ကောင်စီဝန်ကြီးရတွေကိုဆွေးနွေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကဖေဗရူလာ၈ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးရစ်ချာရန်ကုန်ဘန်ကောက်နဲ့ဖနုံးပင်တွေမှာရှိတဲ့ကောင်စီဝန်ရုံးတွေမှာလောက်ကင်ဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ဖို့အတွက်လဲစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာထိုင်းနဲ့ကမ္ဘောဒီးယားတို့နဲ့ကောင်စီရဲ့အရာမှာရေရှည်ထိတွေ့ဆက်ဆံဖို့အတွက်တန်တိတ်ထန်ချထားကြောင်းလည်းဖော်ပြထားပါတယ်။ဒီကိစ္စရေးရာတွေထဲမှာဗီဇာလုပ်ငန်းအဆင့်ဆင့်အဆင်ပြေချောမှုစေဖို့ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့အမေရိကန်နိုင်ငံသားတွေပြည်ပကကလေးတွေမွေးစားရေးဆိုင်ရာအတူလက်တွဲဆောင်ရွက်ဖို့အပြင်သားသမီးတွေကိုမိဘတွေကပြန်ပြီးခိုးယူတဲ့အမှုတွေပေါ်မလာအောင်ကာကွယ်ရင်းနဲ့ဖြည့်ရှင်းမှုကိစ္စရပ်တွေပါဝင်ကြောင်းလည်းဖော်ပြထားပါတယ်။